တော်ရရှိမြတ်မြတ်ဣသရေလလူမျိုးတွေဟာထာဝရရှင်မြတ်စွာဘုရားသခင်ရွေးကောက်တော်မူတဲ့လူမျိုးဖြစ်ပါတယ်။ဒါပေမဲ့ဣသရေလလူမျိုးတွေလည်းလူသဘောဝလူသဘောအတိုင်းဘုရားရှင်ကိုတော်လံပုံခံခဲ့ကြတယ်။ဣသရေလတွေအစ်ဂျစ်နိုင်ငံမှာကြုံခံနေရတာကိုဘုရားရှင်ဟာမောရှေရဲ့ဥဆောင်မှုနဲ့ကယ်နှုတ်တော်မူခဲ့တယ်။ဘုရားရှင်ကဂရုပေးထားတော်မူခဲ့တဲ့နုနဲ့ပြားရည်စီစဉ်သောတာယာဝပြောလာတဲ့ခန္ဓာပြည်ကိုထွက်ခွာလာခဲ့ကြတဲ့ခရီးလမ်းဟာပန်းခင်းတဲ့လမ်းတော်မဟုတ်ပါဘူး။ဣသရေလရဲ့နာဂံမှုမနာဂံမှုဘုရားရှင်ပြုတော်မူသောထူးဆန်းအံ့ဩဖွယ်ရာများအသက်ဆုံးပြီးစစ်ခင်းရတဲ့အချိန်အခါတွေကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်တဲ့တောလျာကျမ်းအခန်းကြီး7အခန်းငယ်20ကနေတောလျာကျမ်းအခန်းကြီး3အထိမှတွေ့ရမှာဖြစ်ပါတယ်။လူသားတွေရဲ့လေးစားကြည်ညိုမှုယေရှုသီးတတ်မှုနဲ့အကောင်းဆုံးသောအရာကိုပေးဆက်မှုတို့ကိုနှစ်သက်မြတ်နိုးတော်မူတဲ့အကြောင်းဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်တဲ့တောလျာကျမ်းအခန်းကြီး7အခန်းငယ်20ကနေတောလျာကျမ်းအခန်းကြီး3အထိမှတွေ့ရမှာဖြစ်ပါတယ်။ဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
။ဣသရေလကိုဘုရားသခင်ဟာကျွံဘဝကကယ်နှုတ်ခဲ့တယ်။လူဦးရေနှစ်သန်းကနေသုံးသန်းအထိရှိတဲ့ပရိသတ်ဟာမောရှေရဲ့ဥဆောင်မှုနဲ့စနစ်တကျထွက်ခွာလာခဲ့ကြပြီးတော့အခုအချိန်မှာတော့သီနာဆိုတဲ့အရက်ကနေဆက်လက်ပြီးရှေ့ကိုချီတက်ကြရပြီ။ဘုရားသခင်ကသူတို့ကိုပေးမယ်လို့ဂရိထားတဲ့ခါနန်ဒေသရဲ့အနောက်တောင်ဘက်ကာဒီရှားဆိုတဲ့အရက်ကိုဆက်သွားရမယ်ဆိုတာတွေကိုဏ္ဍန်အဖြစ်ကျွန်တော်ပြောခဲ့ပြီးပါပြီ။အခုအချိန်မှာတော့ခါနန်ပြည်ကိုဝင်ရောက်ဖို့အရေးစစ်ပွဲကြီးတွေကိုသူတို့ရင်ဆိုင်ရတော့မှာမို့လူမျိုးအသီးသီးတို့ဟာစစ်တိုက်နိုင်သောလူဦးရေစရင်ကောက်ယူခြင်းခံရတယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပြီးပါပြီ။လူမျိုးအသီးသီးဆိုတာကတော့တခြားမဟုတ်ဘူးဣသရေလလူမျိုး12မျိုးပေါ့။အဲ့ဒီထဲမှာမှပရောဟိတ်လူမျိုးဖြစ်တဲ့လေဝိကိုတော့ခြံလက်ထားပါတယ်လူမာအမျိုးကျက်မာအယိုးဆိုသလိုမျိုးနွယ်အလိုက်လူဦးရေစည်ရင်တွေကောက်ရတဲ့အကြောင်းနဲ့တကားဒီလိုအမျိုးနွယ်စည်ရင်ဆိုတာဟာရွေးကောက်တော်မူတဲ့လူမျိုးတော်လူမျိုးတော်ကနေပေါ်ထွန်းမဲ့ကယ်တင်ရှင်သခင်ခရစ်တော်နဲ့တကားယေဘုဟိတ်တွေအတွက်လည်းလိုအပ်တာပဲဆိုတဲ့အချက်တွေကိုကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်ကျွန်တော်အဖို့ကတော့ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်အနန္တတကုရှင်ဘုရားသခင်ရဲ့သာသမီများဖြစ်ဖို့လိုတာကိုကျွန်တော်ကအာယုံစိုက်ဖို့ဖော်ပြခဲ့ပါသေးတယ်။ဒီအကြောင်းကိုအနည်းငယ်ဆက်ရမယ်ဆိုရင်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်7ကိုကျွန်တော်တို့အထူးဆင်ခြင်တိုက်ပါရစေ။အဲ့ဒီကျမ်းမှာဖော်ပြတဲ့အချက်ကတော့ထိုသူကိုလက်ခံသမျှသောသူဒီဟုသောကိုတော်ကိုယုံကြည်သောသူတို့အားဘုရားသခင်၏သားဖြစ်ရသောအခွင့်ကိုပေးတော်မူ၏ဆိုတဲ့အချက်ဖြစ်ပါတယ်။အဲ့ဒီလိုပါပဲ။ယောမဩဝါဒစာအခန်းကြီး8အငယ်14မှာတရားပြန်တာကတော့ဘုရားသခင်ဤဝိညာဉ်တော်ဆုံးမပဲ့ပြင်တော်မူသမျှသောသူတို့သည်ဘုရားသခင်ဤသားဖြစ်ကြ၏ဆိုတဲ့အချက်ဖြစ်ပါလေ။အဲ့ဒီယောမဩဝါဒစာအခန်းကြီး8အငယ်18မှာကြတော့သားမှန်ရင်အမွေခံဘုရားသခင်ဤအမွေခံဖြစ်ကြ၏ခရစ်တော်နှင့်အတူဘုန်းဝင်စားမိအကြောင်းထိုသခင်နှင့်အတူဆင်းရဲဒုက္ခကိုခံရလျင်သောသခင်နှင့်ဆက်ဆံသောအမွေခံလည်းဖြစ်ကြ၏အဲ့ဒီလိုဖော်ပြထားခြင်းကိုကျွန်တော်တို့တွေ့နိုင်ပါတယ်ဒီအချက်တွေအကုန်လုံးဟာခရစ်တော်ရဲ့အသွေးတော်အားဖြင့်သာရရှိတဲ့အခွင့်အရေးဖြစ်ပါတယ်အမှောင်နဲ့မဲမဲဘာမှမဖဲခွဲတဲ့ဘဝဂန္ဓာယကြီးမှာခရီးနှင်နေရသူလူသားအလုံးခံစားရယူနိုင်တဲ့အခွင့်အရေးကြီးဂရိသစ္စာတော်အဲ့ဒီအချက်ကိုကျွန်တော်တို့အလေးနဲ့မှတ်ကြုံကြရပါလိမ့်မယ်တောလေယာကျမ်းအခန်းကြီး1အငယ်20မှ23ဣသရေလဤသားရုဘင်အမျိုးသားတို့တွင်အဆွေအမျိုးမျိုးအသီးလိုက်၍နာမည်များကိုစည်ရင်း၌မှတ်ထားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း 46,500 ရှိကြ၏ရှိမောင်အမျိုးသားတို့တွင်အဆွေအမျိုးအသီးသီးလိုက်၍နာမည်များကိုစည်ရင်း၌မှတ်ထားသည့်အတိုင်းအသက်20လွန်၍စစ်တိုက်နိုင်သောယောက်ျားပေါင်း 59,300 ရှိကြ၏ဒါဟာစည်ရင်တွေ့ယူခြင်းကိုသိစေလိုတဲ့အတွက်ဖတ်ပြလိုက်ခြင်းဖြစ်ပါတယ်။ဒီစည်ရင်ဟာအငယ်46အထိဣသရေလရဲ့အမျိုးတွေအကုန်လုံးစီကပေါ်ထွက်တဲ့စစ်တီတော်ဥယျာဉ်များပဲဖြစ်ပါတယ်။ကနန်းပေါင်းဆက်နဲ့တွက်ကြည့်ရင်လေကိန်းကနန်းတွေအကုန်လုံးရဲ့အဖြစ်ဟာကိုက်ညီနေတာကိုတွေ့ရပါလိမ့်မယ်။အငယ်46အသက်20လွန်၍စစ်တိုက်နိုင်သောလူပေါင်းက63,550ရှိတည်း။အဲ့ဒီစည်ရင်ထဲမှာလေဝိအမျိုးအနွယ်မပါဝင်သေးပါဘူးလေဝိဟာယေဘုဟိတ်အမျိုးအနွယ်ဖြစ်တဲ့အတွက်ကြောင့်သူတို့ကစစ်တိုက်ဖို့မလိုပါဘူးအငယ်48မှ50 လေဝိသားတို့သည်ဘိုးဘအမျိုးအလိုက်စည်ရင်မဝင်ရသည်အမှုမှာထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကားလေဝိသားတို့ကိုဣသရေလသားတို့နှင့်ယောနှော၍မရေမတွက်ရစည်ရင်တဲ၌မသွင်းရလေဝိသားတို့အားတက်သေးခံချက်တဲတော်ကို၎င်းတဲတော်တစားရှိသမျှကို၎င်းတဲတော်နှင့်ဆိုင်သမျှတို့ကို၎င်းအပ်၍သူတို့သည်တဲတော်နှင့်တဲတော်တစားအလုံးစုံကိုဆောင်ရွက်ကြမည်ဆောင်ရွက်ရကြမည်တဲတော်မှုကိုလည်းထမ်းရကြမည်တတ်ချသောအခါတဲတော်ပတ်လည်၌မိမိတို့နေရာချကြရမည်ယိပရောဟိတ်နွယ်လေဝိအမျိုးသားတို့ဟာတဲတော်ရဲ့တာဝန်ကိုအပြည့်ယူကြရမယ်တဲတော်ကိုစောင့်ရှောက်ကြရမယ်ဆိုတာဟုဒီကျမ်းအားဖြင့်ကျွန်တော်တို့သိရပါတယ်အငယ်57မှ53တဲတော်ကိုယူသွားခြင်းရောက်သောအခါလေဝိသားတို့သည်ရုပ်သိမ်းရမည်နေရာချခြင်းရောက်သောအခါထူထောင်ပြန်ရမည်လေဝိအမျိုးသားမှတပါအခြားသောအမျိုးသားသည်ချင်းကပ်လျင်အသေးသက်ချင်းကိုခံရမည်ဣသရေလအမျိုးသားတို့သည်တတ်ချသောအခါအလုံးအရင်တလျှောက်လုံးလူတိုင်းမိမိဆိုင်သောတပ်တွင်မိမိဆိုင်သောအလံနားမှမိမိတဲကိုဆောက်ရမည်ဣသရေလအမျိုးသားစည်းဝေးရာပရိသတ်အပေါ်မှအမျက်တော်မတက်ရောက်စေခြင်းကလေဝိသားတို့သည်တက်သေးခံချက်တဲတော်ကိုစောင့်ရှောက်ရမည်ဟုမောရှေအားထာဝရဘုရားမှားထားတော်မူသည့်အတိုင်းဣသရေလအမျိုးသားတို့သည်ပြုကြ၏။တနည်းအားဖြင့်တော့ကိုယ့်ရဲ့အမျိုးအနွယ်ကိုသိခြင်းဟာကိုယ့်ရဲ့တာဝန်ကိုသိနာလေခြင်းနဲ့သက်ဆိုင်ပါတယ်။ဒီအချက်တွေကိုအခုဆက်လက်သွားရမယ်။တောလေယာချံအခန်းကြီး2မှာဆက်လက်လေ့လာကြပါအောင်စို့။အခုတောလေယာချံအခန်းကြီး2ကိုရောက်ရှိလာပါပြီ။ဒီအခန်းကြီး2ကတော့ဣသရေလ12မျိုးတို့ရဲ့အစဉ်အတန်းအသီးသီးကိုဖော်ပြမယ်ကျမ်းလို့အခြေခံအားဖြင့်မှတ်ယူထားရပါမယ်။ပြီးခဲ့တဲ့အခန်းကြီး1အရာဆိုရင်လူမျိုးတော်ဟာအမျိုးအနွယ်တစ်ခုစီအနေနဲ့သူတို့ရဲ့အလံအသီးသီးကိုထောင်ပြီးမှမိမိတို့ရဲ့တက်အတွက်တဲတော်အသီးသီးကိုတည်ဆောက်ရမယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါပြီ။ဂျူးလူမျိုးတွေကရက်ဘီလို့ခေါ်တဲ့ဘာသာရေးခေါင်းဆောင်များရဲ့ရှေးထုံးအစဉ်အလာရဆိုရင်အလံတွေဟာအဆောင်အယောင်အမျိုးမျိုးခွဲခြားထားပါတယ်ဥပမာဆိုရရင်ယုဒဟာခြင်သိရုဘင်ဟာလူရဲ့ဥကောင်းအေဖရိန်ဟာနွားဒန်အမျိုးအနွယ်ကြတော့စွန်ရဲကြီးတစိမ့်များနဲ့ပုံစံအမျိုးမျိုးနဲ့ခွဲတယ်လို့ဒီရက်ဘီတွေရဲ့ကျမ်းတွေအရာကျွန်တော်တို့နားလည်ရပါတယ်ဒါကဘ ഹു တုတရရှိဖို့အတွက်ကျွန်တော်အကြံပြင်းဖော်ပြရခြင်းပါတချို့အယူသီးတဲ့လူများကတော့ဒီဂျူးလူမျိုးတို့ရဲ့မတူညီတဲ့အလံတွေဟာကောင်းကင်ကျဲနက်ခတ်အစုအဝေးနဲ့ဆက်ဆိုင်နေ1200ဒီခွင်ကျဲအစုအဝေးနဲ့ပတ်သက်တယ်လို့ပြောကြတာကိုလည်းကျွန်တော်တို့ကြားပူပါတယ် Signs of the Zodiac လို့ခေါ်ပါတယ်အဲ့ဒီလိုပါပဲဒီ1200ဒီကျဲများနဲ့ဝမ်းမြောက်ဖွယ်ကဲတင်ခြင်းတရားနဲ့လည်းသက်ဆိုင်တယ်လို့တွေးကြခေါ်ကြယူဆကြတာတွေလည်းရှိပါတယ်မိမိတို့ရဲ့ကံကြမ္မာတွေကိုလည်းဒီကျဲတွေကပဲဥဆောင်နေတာဆိုပြီးတော့ယုံကြည်သူများတွေလည်းအများကြီးပါWilliam Shakespeare's ye so ga do ko ye nak khat jo kwin de a ye ji da ga do ko ye nalon da sait a sin be phit de lo so tha ba de sa ye sia ji Shakespeare ye a so go chano ga do alon hnit tet mi ba de wan myaw phwe kae tin chin te ya so da ha nok ka pat do a phin pye pye song song lon lon lo shi ba de chano ro a pa a win tet shi tet me loka ta khwin long ha le phan sin do mu do a shin ye let the ma be shi de lo ကျွန်တော်ကတော့အကျွင့်မဲ့ယုံကြည်ထားပါတယ်တောလေယာချံအခန်းကြီး2ရဲ့တတ်မြားကိုပြင်ဆင်ခြင်းဆိုတဲ့အကြောင်းကိုအခုဆက်လက်ဖော်ပြပါရစေတောလေယာချံအခန်းကြီး2အငယ်1မှ3တပန်ထာဝရဘုရားသည်မောရှေနှင့်အာယုံအမိန်တော်မူသည်ကားဣသရေလအမျိုးသားအသီးသီးတို့သည်မိမိတပ်နှင့်ဆိုင်သောအလံမိမိအဆွေအမျိုးနှင့်ဆိုင်သောအလံအနားမှပရိသတ်စည်းဝေးရာတဲတော်ကိုရှေ့ရှုပြု၍နေရာချရမည်နေထွက်ရအရက်မျက်နှာ၌ယူရတက်အလံနှင့်ဆိုင်သောအလုံးအင်းသည်နေရာကျ၍အမိနဒတ်သာနာရှုံသည်ယူဒအမျိုးသားတို့တွင်ဘိုလ်လောက်ရမည်လူမျိုးအနွယ်အစုလိုက်တက်တည်းအသီးသီးချရတာတော့မှန်နေဒါပေမဲ့ဒီတက်တွေအကုန်လုံးဟာတဲတော်ကိုရှေ့ရှုနေကြရမည်ပြီးတော့အဲ့ဒီတက်များအသီးသီးအတွက်အလံတော်များကိုလည်းထောင်ကြရမည်အငယ်9နဲ့9တို့အရာတဲတော်ရဲ့အရှိမျက်နှာနေထွက်ရအရက်မှာယူရအလံကိုထောင်ထားကြရမယ်အဲ့ဒါဟာအကယ်၍ရပ်ဘီကျန်းဆရာတို့အစဉ်အလာအတိုင်းရှင်သိဖြစ်တယ်ဆိုရင်ဒီအလံတော်အောက်မှာယူရတာမဟုတ်ပါဘူးဣသခာနဲ့ဇာဘူးလုံဆိုတဲ့အမျိုးအနွယ်တွေဟာဒီအလံတစ်ခုတည်းရဲ့အောက်မှာရှိရပါလိမ့်မယ်အငယ်30တောင်မျက်နှာ၌ရုဘင်တက်အလုံးအင်းသည် ရုဘင်အလံကိုထူ၍ရှေသူရသာအေလိဇုရသည်ရုဘင်အမျိုးသားတို့တွင်ဗိုလ်လောက်ရမည်။တောင်မျက်နှာအရက်ကတက်ကတော့ရုဘင်အမျိုးအနွယ်ရဲ့အလံရှိတယ်။အဲ့ဒီအလံမှာရှီမောင်နဲ့ဂတ်အမျိုးသားတို့လည်းပေါင်းစည်းကြရမယ်ဆိုတာကိုအငယ်၁၂နဲ့၁၄တို့အရဖော်ပြထားပါတယ်။အငယ်၁၈အနောက်မြေနာ၌အေဖရိန်တပ်အလုံးရင်းသည်အေဖရိန်အလံကိုထူ၍အမိဟုတ်သာအေလိရှမာသည်အေဖရိန်အမျိုးသားတို့တွင်ဗိုလ်လောက်ရမည်။အနောက်ဖက်မျက်နှာအရအဲ့ဒီမှာကြတော့အလံတော်ဟာအေဖရိန်ရဲ့အလံ။အဲ့ဒီအေဖရိန်ရဲ့အလံတော်အောက်မှာအငယ်20နဲ့22တွေအရအဲ့ဒီအောက်မှာမနာရှေရဲ့ဗင်ယမိန်ရဲ့အမျိုးအနွယ်တွေကဝင်ပြီးတော့ပူပေါင်းထားရမယ်။အေဖရိန်ရဲ့မနာရှေရဲ့ဆိုတာတွေဟာယာကုပ်ရဲ့အချစ်ဆုံးသောသားယောသတ်ရဲ့မိတွေပဲ။ယောသတ်နဲ့အေဂုတ်ထုအမျိုးသမီးဇနီးတွေကနေရတဲ့သားတွေပေါ့။ဒီမြေးနှစ်ယောက်ကိုအဖိုးဖြစ်သူယာကုပ်ကောင်းကြီးပေးကြတဲ့ကမြေးငယ်အေဖရိန်ကိုကောင်းကြီးပို့ပြီးပေးခဲ့တယ်ဆိုတာကိုကျွန်တော်တို့မှတ်မိခဲ့ကြမယ်ထင်ပါတယ်။အခုမြေးငယ်အေဖရိန်အလံတော်အောက်မှာမနာရှေဝင်လိုက်ရပြီ။ဘလောက်ထူးဆန်းတယ်လေ။တမန်ကျမ်းစာတော်မြတ်ရဲ့ပြည့်စုံခြင်းဆိုတာကိုဒီနေရာမှာအထူးအလေးအနက်ပြုကြပါရန်ကျွန်တော်ဖြည့်ဆွတ်သတိပေးလိုက်ပါစေ။အငယ်25တတ်မြားမြောက်မျက်နှာ၌ဒံတက်အလုံးရင်းသည်ဒံအလံကိုထူ၍အမိရှတ်တသာအဟေစာသည်ဒံအမျိုးသားတို့တွင်ဗိုလ်လောက်ရမည်။အငယ်28အငယ်26များအရဒံအမျိုးသားရဲ့အလံတော်အောက်မှာတော့အာရှရဲ့နတ်တလိရဲ့ဆိုတဲ့အမျိုးအနွယ်တွေဟာပူးပေါင်းကြရပါလိမ့်မယ်။ကိုယ့်ရဲ့အမျိုးအမှန်အခြေအနေအစဉ်အတန်းအမှန်ကိုသိပြီးမှစစ်ပွဲကိုဝင်ရမယ်ဒါဟာဘုရားသခင်ကိုတော်တိုင်စီမံလိုက်တဲ့အချက်ပါပဲမိတ်ဆွေများခင်ဗျာမှောင်ရိပ်ရည်ဝေးနေတဲ့ဂန္ဓာရမြေဓမ္မမို့လို့ရှင်လေအမှောင်နဲ့မဲမဲဘာမှမသေးခွဲသောဂန္ဓာရမြေလို့ကျွန်တော်တင်စားထားခဲ့တယ်လောကကြီးရဲ့အလေမှာကယ်တင်ရှင်ကိုယုံကြည်ပါတယ်ဆိုတဲ့ကျွန်တော်တို့မှာစာရံမာနဥဆောင်တဲ့ဇာတိအပြည့်မှောင်မိုက်တို့ကိုရင်ဆိုင်နေကြရပါတယ်ယုံကြည်ခြင်းတရားနဲ့သာဝရအသက်လန်းအတွက်ယံသူအမျိုးမျိုးကိုတော်လှန်တိုက်ခိုက်နေကြရပါတယ်။ကိုဟာဘုရားသခင်ရဲ့သားသမီးအစ်စ်အမှန်ဆိုတာကိုယုံကြရဲ့လား။ကယ်တင်ရှင်အပေါ်မှာမြဲမြံပါတယ်ဆိုတဲ့သစ္စာနဲ့ညီညွတ်ကြရဲ့လား။အလင်းတရားကိုရှင်းလင်းပြတ်သားစွာလိုက်နာနိုင်ကြပါရဲ့လား။ဒီအချက်တွေအားဖြင့်သာလောကရန်တိုက်ပွဲကိုကျွန်တော်တို့ဝင်ရောက်ဆင်နွှဲနိုင်ကြပါလိမ့်မယ်။ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်7မှ14မှာအခုလို့ဆိုထားပါတယ်ဥပမာကကိုတခုတည်း၌အင်္ဂါအများရှိသည်ဖြစ်၍ထိုတခုတည်းသောကိုအင်္ဂါအပေါင်းတို့သည်မြားလျက်နှင့်ကိုတခုတည်းဖြစ်တဲ့သို့ထိုနည်းတူခရစ်တော်ဖြစ်၏အကြောင်းမူကားယူရလူဖြစ်စေဟေလသလူဖြစ်စေကျွန်ဖြစ်စေလူလွတ်ဖြစ်စေငါတို့ရှိသည်မြသည်ဝိညာဉ်တော်တပါးတည်းအားဖြင့်တကိုယ်တည်းသို့ဗတ္တိဇံကိုခံကြ၏ငါတို့ရှိသည်မြသည်ကစိတ်တဝိညာဉ်ဒီကဲ့သို့လဲတောက်ကြ၏ကိုသည်အင်္ဂါတစ်ခုတည်းရှိသည်မဟုတ်အများရှိသည်ဖြစ်၍ယုံကြည်သူခရိယန်တို့ရဲ့ဘဝဟာခရစ်တော်အားဖြင့်ဘုရားသခင်ရဲ့သားသမီးတွေဖြစ်ကြရတယ်တစ်ချိန်တည်းမှာဘက်ပေါင်းစုံကမတူညီတဲ့တာဝန်ပေါင်းစုံမတူညီတဲ့စွန့်အားတက်သည့်အမျိုးမျိုးနဲ့ထမ်းရွက်ကြရမယ်ဆိုတာကိုဒီကျမ်းဟာဖော်ပြနေပါတယ်ဒီမတူညီတဲ့တာဝန်တွေပေါင်းစုတဲ့အခါမှာတော့ကမ္ဘာလောကကြီးရဲ့ငြိမ်းချမ်းသာယာဝါပြောမှုနဲ့အတူကယ်တင်ရှင်ကိုမသိမမြင်တဲ့အပိုင်းများမှာအသက်လန်းကိုပါညွန်ပြနိုင်တဲ့ဘုရားသခင်ရဲ့သားသမီးများအေကံအမှန်ဖြစ်လာနိုင်လိမ့်မယ်လို့သင်ငန်းစာရယူတိုက်လာပါတယ်။တမန်တော်ဝုဒ္ဓတဲကရုပ်ပေမျိုးသူဒေါကာဆိုတဲ့အမျိုးသမီးကြီးအကြောင်းကိုဖတ်ရှုကြည့်မယ်ဆိုရင်သူသေးချိန်မှာမုတ်ဆိုးမတွေဟာရှင်ပေတရုကိုခေါ်ပြီးတော့သူတို့အတွက်ဒေါကာချုပ်လုပ်ပေးထားခဲ့တဲ့အဝတ်ကလေးတွေကိုပြပြီးတော့ငိုကြွေးကြချိန်မှာရှင်ပေတရုဟာဘုရားသခင်စီမှာဒေါကာကိုအသက်ပြန်ပြီးတော့ရှင်သန်စေဖို့ဆူတောင်းပေးခဲ့တဲ့အတိုင်ဒေါကာဟာပြန်ပြီးတော့အသက်ဝင်လာခဲ့တယ်ဆိုတဲ့အချက်ကိုကျွန်တော်လေ့လာမှတ်သားရပါတယ်။အတိတ်ကတော့အဝတ်ချုပ်တဲ့သူဟာလေအသင်းတော်အတွက်လိုတာပဲဆိုတဲ့အချက်ပေါ့။ဟုတ်ပါတယ်။အယုတ်အလတ်အမြတ်မရွေးပါဘူး။မေတ္တာကဘာတီဆောက်နှံရေးမှာဌာနအလျောက်အေးရောက်ကြတယ်ဆိုတာဟာဒီကနေ့ရယူရမယ့်သင်ခန်းစာပဲဖြစ်ပါတယ်။ကျွန်တော်အားလုံးဟာကိုယ်နဲ့သင်လျော်တဲ့နေရာအသီးသီးကနေကိုယ့်ကိုဘုရားသခင်ပေးအပ်တဲ့အစွန်းတက်တည်နဲ့အမှုတော်ဆောင်ဖို့အရေးဟာဒီကနေ့ဣသရေလလူမျိုးမှတဆင့်ဘုရားသခင်ဖော်ပြနေတဲ့အကြောင်းတင်ပြလိုက်ပါစေ။အခုကျွန်တော်တောလေယာကျမ်းအခန်းကြီး3ကိုဆက်လက်လေ့လာကြပါအောင်စို့ တောလျာချံအခန်းကြီး3အငယ်1မှ4ထာဝရဘုရားသည်တိနာတောင်ပေါ်မှမောရှေအားဗျာဒိတ်ပေးတော်မူသောအခါအာယုန်နှင့်မောရှေအမျိုးအနွယ်၏အထုပ်ပတ်တိများကိုမှတ်သားပြီးတွင်အာယုန်ဤသားဟူမူကားသားဦးနာဒတ်ညီအဘိဟုအေလာဇာဤသမာတိဤသူတို့ကအဖသည်ယေပရောဟိတ်အမှုကိုဆောင်စေခြင်းကစီလောင်းခြင်းဘိသိက်ကိုပေး၍အရာ၌ခံထားသောအာယုန်ဤသားဖြစ်ကြသည်နာဒတ်နှင့်အဘိဟုသည်တိနာတော်တွင်ထာဝရဘုရားရှိတော်၌ထူးခြားသောမိကိုပူဇော်သောအခါထာဝရဘုရားရှိတော်၌သေကြ၏သူတို့၌သားမရှိသည်ဖြစ်၍အေလာဇာနှင့်ဤသမာသည်အဖအာယုန်ရှိမှယေပရောဟိတ်အမှုကိုဆောင်ရွက်ကြ၏တောလျာကျမ်းအခန်းကြီး3ကိုဖွင့်လိုက်တာနဲ့လေဝိအမျိုးအနွယ်ကိုဖော်ပြလိုက်ပါတယ်ဒီအမျိုးအနွယ်ဟာသင်ရှင်းရတဲတော်ကိုတာဝန်ယူရမယ်အဖွဲယေပရောဟိတ်အမျိုးအနွယ်ဖြစ်နေပါပြီပထမပိုင်းကစစ်တိုက်ဖို့စည်းရင်းယူတဲ့အထက်မှာသူတို့မပါဝင်ခဲ့ပါဘူးသူတို့အတွက်စည်ရင်ဟာတီးသန့်ဖြစ်ရပါမယ်တောလျာကျမ်းအခန်းကြီး3အငယ်5မှ9ထာဝရဘုရားသည်မောရှေအားမိန့်တော်မူသီကားသင်သည်လေဝိအမျိုးသားတို့ကိုခေါ်ခဲ့၍ယေပရောဟိတ်အာယုန်အမှုကိုဆောင်စေခြင်းဟာအာယုန်ထံ၌နေရာချလော့သူတို့သည်ပရိသတ်စည်းဝေးရာတဲတော်ရှိမှအာယုန်နှင့်ပရိသတ်အပေါင်းတို့ဆောင်ရသောအမှုကြီးဟုသောတဲတော်အမှုကိုဆောင်ရွက်ရကြမည်ဒီတော့လေဝိအမျိုးအနွယ်တွေအကုန်လုံးဟာအာယုန်ကိုကူညီရမယ်တဲတော်ဆိုင်ရာအမှုတန်းတွေဖြစ်သွားပြီပေါ့ဒီကနေ့ကျွန်တော်တို့အသင်းတော်မှာရှိနေတဲ့ယုံကြည်သူတွေဟာကယ်တင်ရှင်ကိုမျှော်လင့်ကိုးစားသူအလုံးအတွေ့ယေပရောဟိတ်ကိုယ်စားလှယ်များသို့မဟုတ်ယေပရောဟိတ်မိမျိုးများအဖြစ်အမှုတော်ကိုဆောင်ကြရမှာဖြစ်ပါတယ်ကျွန်တော်ရဲ့အချုပ်အခြာယေပရောဟိတ်မိကြီးကတော့လောကလူပေါင်းနဲ့လူအဖွဲ့အစည်းကြီးတစ်ခုလုံးအတွေ့သူ့ရဲ့အသက်ကိုပေးပြီးတော့ကယ်တင်ခြင်းလမ်းကြောင်းကိုပြညွန်ခဲ့သူကယ်တင်ရှင်သခင်ခရစ်တော်ပါပဲအငယ်ကိုလေဝိသားတို့ကိုအာယုန်နှင့်သူ၏သားတို့၌အပ်ရမည်ဣသရေလအမျိုးတွေကသူတို့ကိုရွေး၍ငါအားအပိုင်ပေးရမည်အဲ့ဒီလိုလေဝိသားတို့ကိုအပ်နိုင်ရတဲ့အကြောင်းကိုအငယ်7:23မှာဆက်လက်ပြီးတော့ရှင်းဆိုထားပါတယ်ဣသရေလအမျိုးတွင်အူးဖွားမြင်သောသားဦးများအတွေ့လေဝိသားတို့ကိုငါရွေးယူသောကြောင့်လေဝိသားတို့သည်အထူးသဖြင့်ငါ၏လူဖြစ်ရကြမည်အကြောင်းမူကားအေဂုတ်ထုပြည်၌သားဦးအပေါင်းတို့ကိုငါတို့သည်ဒဏ်ခတ်သောအခါဣသရေလအမျိုးတွင်လူဖြစ်စေတိရစ္ဆာန်ဖြစ်စေသားဦးအပေါင်းတို့ကိုငါအဖို့တန်ရှင်းစေသောကြောင့်သားဦးအပေါင်းတို့ကိုအထူးသဖြင့်ငါပိုင်ရ၏ငါသည်ထာဝရဘုရားဖြစ်သည်ဟုမိန့်တော်မူ၏ဘုရားသခင်ဟာကျွန်တော်ကိုဆယ်ဖို့တဖို့လောက်ပေးတာနဲ့သူ့အပေါ်မှာတာဝန်ကျေပြီလို့တဘောမထားဘူးဆိုတာဒီကျမ်းနဲ့ကျွန်တော်တို့ရှင်းရှင်းကြီးမြင်ရပါတယ်ကျွန်တော်ကကိုပိုင်ဆိုင်လေသမ ्या ကိုဖះသခင်ကိုအနှံဖို့လိုအပ်ပါတယ်သာဦးသမီးဦးတို့ကိုဆက်ကပ်ရမယ်ဆိုတာဟာကျမ်းစာကြောင်းတက်ပြီးတော့အမှုတော်ဆောင်တာကိုကြီးမရည်ညွှန်းပါဘူးသူဟာမိသားစုအဖို့ဖះသခင်ရဲ့တစိတ်ကိုနှိပ်ထားတဲ့ကလေးသူအဖင်ဂျေစုဂယုနာတော်နဲ့ကဲတင်ချင်းဆိုတာကိုအမြဲသတိရစေဖို့ဖြစ်ကိုဖြစ်ရပါလိမ့်မယ်အဲ့ဒီအတိုင်းပါပဲကျွန်တော်မှပါလေးပဲရရပါလေးပဲကျွန်တော်ဝယ်နိုင်ဝယ်နိုင်ပထမဦးဆုံးအိမ်ထဲကိုကျွန်တော်ကိုပိုင်ပစ္စည်းအဖြစ်ကျွန်တော်ရယူလိုက်တဲ့အရာလေးတွေအကုန်လုံးဟာလေဖျားသခင်အတွေ့ဆိုတဲ့ကျွန်တော်ရဲ့ရည်မှန်းချက်ရှိရင်ဘလောက်ကောင်းမလဲဖျားသခင်ကိုတစ်ကနန်းအနေနဲ့စိတ်ထဲမှာပြတ်ထန်းချက်ထားနိုင်ရင်ကျွန်တော်ရဲ့ဘဝအသက်တာအသီးသီးဟာကျေးဇူးတော်ကိုနားလေတဲ့လူတွေအဖြစ်ပေါ်မအောင်မြင်တိုးတက်လာမယ်လို့ကျွန်တော်အလေးနဲ့ဒီနေရာမှာယုံကြည်မိပါတယ်။လေဝိအမျိုးအနွယ်များအကြောင်းဆိုပြီးခေါင်းစဉ်နဲ့တင်ပြရအောင်မယ်ဆိုရင်အငယ်14မှ18ကိုဖတ်ရှုကြပါစို့။တပန်ထာဝရဘုရားသည်တိနာတော၌မောရှေအားမိန့်တော်မူသည်ကားလေဝိသားတို့တွင်အသက်တစ်လကျော်ရှိသောယောက်ျားအပေါင်းတို့ကိုအဆွေအမျိုးအလိုက်ရေးတွက်လော့ဟုမှားထားတော်မူသည့်အတိုင်းမောရှေသည်လေဝိသားတို့ကိုရေးတွက်လေ၏။လေဝိသားတို့၏နာမည်ဟူမူကားကေရရှုံကောဟမေရာရီဒီလေဝိရဲ့အမျိုးအနွယ်တဲမှာကေရရှုံကောဟမောယာယီဆိုတဲ့ဆွေမျိုးအုပ်စု၃ခုရှိတယ်ဆိုတာကိုဒီနေရာမှာကျွန်တော်တို့တွေ့လာရပါတယ်အဲ့ဒီအထက်ကကေရရှုံအမျိုးအနွယ်ဟာတဲတော်ရဲ့အပေါ်တဲအဖုံကလကာများနဲ့တဲတော်မှာအဆုံးပြုတဲ့ကျိုးများကိုတာဝန်ယူရမယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဒါကိုအငယ်27ကနေ26အတွင်းမှာကျွန်တော်အသေးစိတ်ဖတ်ရှုလေ့လာနိုင်ကြပါလိမ့်မယ်။နောက်တစ်မျိုးကတော့ကောဟတ်အမျိုးအနွယ်ရဲ့အကြောင်းဖြစ်ပါတယ်။သူတို့ကတော့တဲတော်ရဲ့ တဲတွင်ပရိဘောဂတွေနဲ့အတွင်းကလကာတို့ကိုကြီးစုတာဝန်ယူရပါမယ်ဒါကိုအငယ်23နဲ့32အတွင်းမှာကျွန်တော်တို့တွေ့နိုင်ပါတယ်မောရာရီအမျိုးအနွယ်ရဲ့တာဝန်ကတော့တဲတော်ရဲ့ပြင်ပြားတွေတိုင်တွေခြေစွတ်တွေခိုင်ကန့်အောင်တဲတဲ့ကြိုးတွေကိုစောင့်ရှောက်ရမယ်လို့ဆိုပါတယ်ဒါဆိုရင်ဒီသင်ရှင်းရတဲတော်ကိုဗဟုပြုပြီးတော့ဣသရေလလူမျိုးတော်ရဲ့ချီကက်ချင်းပုံစံဟာရှင်းနေပါပြီတဲတော်ရဲ့အတွင်းစည်းအရက်လေးမျက်နှာမှာလေဝိအမျိုးအနွယ်တဲတော်တာဝန်ကျယေပရောဟိတ်တီအုပ်စုလိုက်ရှိရမယ်အပြင်စည်းနေရန်လေးဘက်လေးမျက်နှာမှာအလံတော်လေးခုနဲ့အတူမျိုးနွယ်စု12ခုတို့ဟာရှိနေကြရပါလိမ့်မယ်လေဝိစုစုပေါင်းဟာဘလောက်ရှိသလဲဆိုတာကိုအငယ်39အရာအခုလို့တွေ့ရပါတယ်ထာဝရဘုရားမှားထားတော်မူသည့်အတိုင်းမောရှေသည်လေဝိသားတို့ကိုအဆွေအမျိုးအလိုက်ရေးတွက်၍အသက်တလကျော်ရှိသောယောက်ျားပေါင်းက2000ရှိသည်။တခါတောလေယာကျမ်းအခန်းကြီး3အငယ်40နဲ့41ကျတော့ပြောင်းသွားပုံကိုထပ်ပြီးတွေ့ရပါတယ်။တပန်ထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကဣသရေလအမျိုးတို့တွင်အသက်တလကျော်ရှိသောသားဦးယောက်ျားအပေါင်းတို့ကိုရေးတွက်၍စည်းရင်ယူလော့ဣသရေလအမျိုးသားဦးအပေါင်းတို့အတွက်လေဝိသားတို့ကို၎င်းဣသရေလအမျိုးသားတို့၌တရိษံသားဦးပေါင်းတို့အတွက်လေဝိသားတို့၌ရှိသောတရိษံများကို၎င်းငါအဖို့ယူလောပထမလေဝိယောက်ျားအလုံးဟာအသက်တလကျော်ရှိသူ2000ရှိတယ်အခုတခြားဣသရေလလူမျိုးတွေရဲ့သားဦးတွေကိုအကုန်လုံးပေါင်းလိုက်ချိန်မှာသားဦးပေါင်းဟာ2293ဖြစ်လာတယ်ဆိုတာကိုတွေ့ရပါတယ်ဒီတော့အစွန်းတွဲဖြစ်တဲ့293အတွက်ဒီတခြားဣသရေလလူမျိုးတွေဟာလေဝိလို့ခေါ်တဲ့ယေဘရောဟိတ်များလို့အမှုတော်ကိုမဆောင်ရပေမဲ့ပိုက်ဆံနဲ့ပေးပြီးရွေးချယ်ရမယ်ဆိုတဲ့အကြောင်းကိုတော့တောလေယာကျမ်းရဲ့ဏိဂုံးပိုင်းမှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။မိတ်ဆွေများခင်ဗျာဖျားသခင်ဟာသူ့ကိုလေးစားခံရတာကိုကြိုက်ပါတယ်။သူ့ရဲ့ကျေးဇူးတော်ကိုလူတွေသိနာလေတယ်ဆိုတာကိုသူလိုချင်ပါတယ်။ဒါကြောင့်မို့လို့လေသားဦးကိုတောင်းနေတရိษံတွေရဲ့သားဦးတွေကိုလည်းသူ့ကိုပူဇော်ရမယ်ဆိုတဲ့အချက်ဟာသူ့ကိုလူသားတွေဟာကျေးဇူးသိရရမယ်သူ့ကိုအကောင်းဆုံးကိုပေးဆပ်ရမယ်ဆိုတဲ့သဘောတရားကိုလူသားတွေကိုသွန်သင်ပေးခြင်းဖြစ်ပါတယ်မိတ်ဆွေများခင်ဗျာတောလေယာကျမ်းရဲ့စည်င်းစရာယူတဲ့အပိုင်းတွေဟာတချို့အပိုင်းတွေကိုကျွန်တော်အတော်များများခြံလှက်ပြီးတော့ဒီအခန်းကြီး1ကနေ3အတွင်းကိုအကျဉ်းယုံသဘောကျွန်တော်ဟောပြောသွားတာဟာဆိုလို့ရှိရင်မိတ်ဆွေတို့အဖို့စီးရင်စရာတွေကြားထဲမှာပဲတလဲလဲနဲ့ညင်းငွေ့စရာမဖြစ်အောင်အနှစ်သာရဘိုင်းကိုသာဖော်ပြလို့ရဖြစ်ပါတယ်ဒီကနေ့ဖတ်ရှုရတဲ့သင်ခန်းစာတွေအပြင်ကျွန်တော်ဟာဘုရားသခင်ရဲ့နာမတော်မှာတည်မီတဲ့လူသားတွေဖြစ်တယ်ဘုရားသခင်ရဲ့သားများသမီးများဖြစ်တဲ့အတွက်အမှုတော်ကိုဆောင်ရွက်ရမယ့်လူတွေဖြစ်တယ်ဆိုတာကိုဥလဲမသုံယုံကြည်မပြတ်ဖဲဆက်လက်တက်လန်းနိုင်ကြသောသူများဖြစ်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ဒါအပြင်ကျွန်တော်ဖော်ပြခဲ့သလိုအမှောင်နဲ့မဲမဲဘာမျှမသေးကွဲသောလူဘဝအသက်တာဂန္ဓာရမှာအစဉ်သဖြင့်သခင်နှင့်ဆိုသလိုအသက်ရှင်သန်နိုင်သောသူများဖြစ်ကြပါစေ။ဖျားသခင်ရဲ့စိတ်တော်နဲ့တွေ့ရှိနိုင်ဖို့ရန်အတွက်မိမိတို့ရဲ့ဘဝအသက်တာမှာရှိသမျှတွေကအကောင်းဆုံးသောအရာများကိုကယ်တင်ရှင်သခင်ခရစ်တော်တန်ရှင်သောဝိညာဉ်တော်ဖျားသခင်ရဲ့စိတ်ခနှိတ်ထားတယ်လို့ခံယူပြီးတော့အသက်တာရဲ့အကောင်းဆုံးသောအရာများကိုဖျားသခင်အတွက်ပေးဆပ်နိုင်သောသူများဖြစ်ကြပါစေလို့ကျွန်တော်အထူးဆုတောင်းမြတ်တာပို့သလိုက်ပါရစေခင်ဗျာဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူ၏ကျွန်တော်တို့ကိုချစ်တော်မူသောအဖဖျားသခင်တောလေယာကျမ်းသို့ကိုရောရှင်ကျွန်တော်တို့အားပို့ဆောင်တော်မူခြင်းကျေးဇူးကိုချီးမွမ်းပါ၏ဤကျမ်းသည်ကိုရောရှင်ဤချစ်ချင်းမြတ်တာနှင့်ကိုရောရှင်ဤပို့ဆောင်တော်မူခြင်းကိုကျွန်တော်တို့နားလည်ဖို့ရန်ကိုယ်တော်ရှင်တွင်တွင်ပေးသောကြံဖြစ်သည်ဟုကျွန်တော်တို့ခံယူပါ၏။ဤအချက်ကိုကျွန်တော်တို့သည်အလေးအနက်သတိပြု၍ကိုတော်ရှင်နှင့်အတူဘဝအသက်တာကိုရှောက်လှမ်းနိုင်သောသူများဖြစ်နိုင်ဖို့ကိုတော်ရှင်ကိုအစဉ်အမြဲလက်တွဲတတ်သောသူများဖြစ်နိုင်ဖို့ကယ်တင်ရှင်သခင်ခရစ်တော်ကိုချစ်နိုင်သောသူများဖြစ်နိုင်ဖို့တန်ရှင်သောဝိညာဉ်တော်ဤလမ်းပြပို့ဆောင်ခြင်းကိုခံယူတတ်သောသူများဖြစ်နိုင်ဖို့ကျွန်တော်တို့ကိုတွင်တွင်တော်မူပါ။သင်သည်အသောသမာကျမ်းအားဖြင့်နာတော်တဆင်ရသောမိတ်ဆွေများအားလုံးတို့အတွေ့ထာဝရအသက်စုကျေးဇူးကိုရသည်အထိအကျိုးပြုနိုင်ဖို့ရန်အတွေ့ကျွန်တော်တို့တင်ပြသောသမာကျမ်းအဖွဲ့အပေါ်မှကိုရရှင်ကောင်းကြီးမင်္ဂလာပေးတော်မူပါမိတ်ဆွေတော်တရှင်များအားလုံးတို့၏စိတ်နှလုံးတကားများကိုလည်းကိုရရှင်ဖွင့်လှစ်၍ပေးတော်မူပါ ရှေ့အနာဂတ်တွင်ကျွန်တော်တို့ဆက်လက်ချီတက်ရမည်။တမန်ကျမ်းစာပို့ချမှုအလုံးစုံတို့အတွက်လည်းကရောရှင်သည်ဆက်လက်၍လမ်းပြသနာတော်မူပါမည်အကြောင်းနာမတော်ကိုအမိပြု၍အလုံးယုံသေးစွာဖြင့်ဆုတောင်းအသနာခံအပ်ပါသည်ဖာဖျာ။အာမင်
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တန်းရတော်တမန်ကျမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတောလျာကျမ်းအခန်းကြီး၄နဲ့အခန်းကြီး၅တို့ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။